မြန်မာနိုင်ငံရိုညာမွတ်စလင်တွေကိုလူခွင့်ရေးချိုးဖောက်မှုတွေအတွက်တပ်မတော်ကာဝေးဦးစီးချုပ်ကိုတန်ဆက်ရေးယူဖို့အမေရိကန်တက်လက်တော်မှတ်တွေကတိုက်တွန်းလိုက်ကြပါတယ်။ဆိုရတဲ့လူခွင့်ရေးချိုးဖောက်မှုတွေပေါ့နိုင်ငံတကာတိုင်ဝမ်ကအကြီးကျယ်ပြစ်တင်ရှုတ်ချနေပေမဲ့တိကျထင်ရှားတဲ့တိုးတက်မှုတွေမတွေ့ရသေးတဲ့အကြောင်းအမေရိကန်နိုင်ငံဝန်ကြီးမက်ပွန်ပီယိုနဲ့ဗန်နိုင်းဝန်ကြီးစတီဗန်မန်နီချင်းတို့ကပြောပြတဲ့စာထဲမှာတက်လက်တော်မှတ်လေးဦးကပြောဆိုထားကြတာပါ။တက်လက်တော်မှတ်တွေရဲ့စာထဲမှာတော့ချီကလူခွင့်ရေးကိုချိုးဖောက်တဲ့လူရည်တွေပေါ့အမေရိကန်ကတိကျမှာမဟုတ်ချောင်ပြတ်သားဖို့လူတွေအတွက်ဘုံရုံမှုကြီးမင်းအောင်လိုက်ပါဝင်တခြားထိတ်တန့်အရာရှိတွေကိုပြည်စုတန်ခတ်ရေးယူဖို့တိုက်တွန်းထားပါတယ်။အမေရိကန်ရဲ့ပြည်စုတန်ခတ်ရေးယူမှုရာရွန်ချန်နဲ့တခြားတိုင်းနယ်လူနည်းစုတွေပေါ့လူခွင့်ရေးချိုးဖောက်မှုမျိုးတွေလိုထောက်ထားရင်းနဲ့အထင်ရှားတွေ့နေရတဲ့လူရည်တွေအတွက်တာဝန်ခံမှုရှိအောင်ပြင်းပြထန်တဲ့သတိပေးဖို့ရည်ရွယ်ထားတာဖြစ်ပေမဲ့တမတ်တော်နဲ့ထရန်ဆွေရကတော့တစုံတရာအရေးယူတာမရှိတဲ့အကြောင်းလည်းဖော်ပြထားပါတယ်။အမေရိကန်ဗန်နိုင်းဝန်ကြီးဌာနကတော့လူခွေချိုးဖောက်မှုတွေနဲ့ဆက်နေပြီးမြန်မာစစ်တပ်ကတမှုလျောက်ကိုပြီးခဲ့တဲ့ဩဂုတ်လမှာပဲအရေးယူတန်းကတ်ထားရင်းနဲ့ထက်လွတ်တော်မှတ်တွေကတော့လုံလောက်မှုမရှိတဲ့အကြောင်းနိုင်ငံတကာလူခွေချိုးဖောက်မှုတွေကိုအရေးယူနိုင်မှုပြတ်ထန်းထားတဲ့မက်ဂနစ်ကီအယ်ဝီရမြန်မာစစ်တပ်ကြီးခဲကိုအရေးယူပြီးအမေရိကန်မှာပိုင်ဆိုင်မှုတွေရှိရင်ထိချုပ်သွားဖို့နဲ့ပြည်ဝင်ခွင့်တားမြစ်ဖို့လည်းတိုက်တွန်းခဲ့ကြတာပါ။ရွန်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမပြုလက်ခံမထားတဲ့မြန်မာစစ်ရဲနဲ့မြန်မာစစ်တပ်ကတော့နိုင်ငံတကာကဆွဆွဲနေတယ်လို့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတာမရှိကြောင်းနဲ့ကျူးလွန်မှုတွေကိုပေါ်ထုတ်ရင်းယူတာတွေရှိခဲ့ကြောင်းနဲ့တုံ့ပြန်ထားကြပါတယ်။